ကြရပြည်နယ်ဒေသအခေါ်ကရင်ပြည်ကမြို့တော်လွှဲကော်အပါဝင်နေရာဒေသတော်တော်များများမှာကျွန်လာ29ရက်ပနက်ပိုင်းကစပြီးတော့ဖုန်းခေါ်လို့မရတဲ့အပြင်မိုဘိုင်းအင်တာနက်ရောဝိုင်ဖိုင်အင်တာနက်တွေပါအသုံးပြုလို့မရတော့ဘူးဆိုပြီးတော့ဒေသခံတွေကပြောပါတယ်။ချွင်းချက်အနေနဲ့မိုက်တယ်နဲ့
ဒီနေ့ဒီလက်တော်ကိုစံပြအောင်ဝိုင်ဖိုင်နဲ့ကုန်ချက်။နောက်မိုက်တယ်တက်မြို့လောက်ကဒီနေ့နဲ့ဆိုင်ရတာလည်းလိုင်းမကောင်းဘူး။တယ်လီနောမရတော့ဘူး။ကိုယ်ဒီနေရတော့ဘူး။နောက်အဲဒီကနေတော့ဖုန်းခေါ်လို့ရတယ်ခင်ဗျ။ဒီနေ့တော့လုံးမရတော့ဘူး။အော်ဒါကတမြို့လုံးလို့မြို့ပေါ်မှာမဟုတ်ဘူး။ဒီတတိယလုံးလို့ဖြစ်နေ။ကြာပြီနဲ့တတိယလုံးလို့ဖြစ်လာ။ဒီဘွားကြီးကလည်းအလုပ်ကိစ ုံးဝဆက်သွယ်လို့မရဖြစ်တော့
အခုလိုဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေသုံးဆွဲမရတာနဲ့ပတ်သက်လို့ဆက်သွယ်ရေးကုမ္ပဏီတစ်ခုကိုဆက်သွယ်မေးမြန်းကြည့်ရမှာတော့ဆက်သွယ်ရေးကွင်းရဲ့လိုင်းတွေမြို့နယ်တစ်ခုလုံးလိုင်းကျနေတဲ့အတွက်ဖုန်းအင်တာနက်တွေအဆင်မပြေတာကိုပြင်ဆင်ဆောင်ရွက်နေရတာဖြစ်တယ်ဆိုပြီးတော့ပြန်လည်ဖြေကြားခဲ့ပါလိမ့်အခုလိုအင်တာနက်လိုင်းတွေဖုန်းလိုင်းတွေအသုံးပြုမရတဲ့အတွက်ဒေသခံတွေနဲ့တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုစိုးရိမ်နေပြီးစစ်တပ်ဘက်ကလည်းညတိုင်းလက်နက်ကြီးတွေနဲ့ပစ်ခတ်နေရတယ်ရှိတယ်ဆိုပြီးတော့ဒေသခံတွေကပြောပါလိမ့်KNDP နဲ့လိုပဲစကိုင်းတိုင်းထဲမှာဆိုရင်လေအာနာသိမ့်မှုနောက်ပိုင်းစကိုင်းတိုင်းမြို့ကြီးတွေဖြစ်တဲ့စကိုင်းမုံရွာရွှေဘူစတဲ့မြို့ကြီး၅မြို့ကလွင့်ရင်ကျန်တဲ့မြို့နယ်တွေမှာရွာတွေဘက်ကအင်တာနက်လိုင်းအမြန်နှုံးတွေကို4G အဆင့်ကနေ 2G အဆင့်ကိုရှော့ချခဲ့တာအခုဆိုရင်နှစ်နှစ်နီးပါးရှိသွားပြီဖြစ်ပါလိမ့်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ့်မှုနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းချက်လက်တွေကိုပိတ်ပင်ဟန်တာဖို့အင်တာနက်ဖုန်းလိုင်းတွေဖြတ်ချတာအနောက်ရှက်ပြည်ရာတွေပို့ပြီးတော့ကြုံလာရနေရကြောင်းဒီလိုဖိနှိပ်မှုတွေမလုပ်ဖို့ကုလသမဂ္ဂနဲ့လူ့ခွင့်အဖွဲ့တွေကတိုက်တွန်းပြောဆိုနေပါလိမ့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံလေးဖြစ်ပါတယ်ရှင်